ကချင်လူလဲ့ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ3ကစပြီးတော့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာတနင်္ဂနွေနေ့ကတော့ဆွန်ဘရဘွန်ချီဆိုင်တပ်စခန်းနဲ့ဝိုင်းမော်မြို့နယ်အတွင်းကတပ်စခန်းတော်တော်များများကိုပူးပေါင်းတပ်တွေနဲ့အတူသိမ်းယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံမူကြီးနော်ဘူးကပြောပါတယ
်။မနေ့ကအပြည့်အစုံသိမ်းနိုင်တဲ့စခန်းတွေကတော့ဆွန်ဘရဘွန်ပေါ့နော်။ဆွန်ဘရဘွန်ခလာရီယာလေးဖြစ်တဲ့တပ်စခန်းကိုလည်းမနေ့ကအပြည့်အစုံသိမ်းစီလို့ရပါပြီ။အဲ့ဒါကနော်ဝိုင်းမော်မြို့နယ်ဘက်မှာကျနေတဲ့ကျွန်တော်တို့มีคำประคันกระกำประคันสมาน่าจังไอ้ขันชีดีโอเลยมันเนี่ยติ้งไล่แต่ผิดไปเลยครับเนี่ยกี่ตัวการเนี่ยติ้งไล่บาดีขันชีเนี่ยอารมณ์ปองเราสุดขั้วเราใช่บาดีครับเนี่ย
สมบรบันชีไซคาลายาลิซเช่าฮะมีจีน่าปูดาโอกาลันเนี่ยสมบรบันมิวเน่กูเทิงชุดทาร์เลยยีบาร์เรสแคมป์พี่บีโรมัชลาสังกาซาเดมีนัลลากันไตไข่เคราผิดจังบุมจีโนบูกาเซบเบียวบา
ร์เลยสมบรบันก็ตัวยีบาร์เรสแคมป์ผิดบาร์เลยမကျင်းနာပူတော်ဦးလာရဲ့ပေါ့နော်အဲသူကခရစ်ထောက်ခါနဲ့ဖြစ်ပါလေ။နောက်ဥစံပြပုံမြင့်နေတဲ့လူချင်းကြီးယူထားတဲ့ခါနဲ့လည်းဖြစ်ပါလေ။ကျွန်တော်တတ်မဟာတုတတ်ရင်းခုနှစ်တို့ပိုင်းရင်းလေးတို့ကိုသင်ချုပ်ထားတဲ့ပြူဟာခါနဲ့ဖြစ်ပါလေ။ကျွန်တော်တို့တိုက်တာကတော့သုံးလပိုင်းကနဲ့တိုက်တာဆိုတော့နလကြော်ကြော်လောက်တိုက်တာပေါ့။
နလကြော်ကြာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့နောက်ဆွန်ဘရဘန်မြို့ကန်တွေဟာနေရက်ဆွန့်ခွာထွက်ပြေးနေကြပါတယ်လောလောဆယ်မှာတော့ဆွန်ဘရဘန်မှာတိုက်ပွဲတွေငြိမ်သက်သွားပြီမဲ့ထောင်ထဲချီတဲ့စစ်ဆောင်တွေကတော့တောတောင်တွေထဲမှာပုံအောင်နေကြစေဖြစ်ပြီးတော့မြေကြီးသားပူတာကိုလမ်းပိတ်နေတာကြောင့်ရိတ်ခါနဲ့စီဝါအပါဝင်အဆအဆအခက်ခဲနေကြောင်းဒေသခံတူကပြောပါတယ်ဟုတ်
တယ်တိုက်ပွဲတော့ငြိမ်သွားတယ်ခုပြီးသွားတယ်လို့တော့ပြောတာလည်းရှင်တော့တော့ထဲမှာပဲပုံနေတာတော့တောင်ကျော်လို့ရှိမယ်ကျန်ထောင်နေရအောင်လို့ရှိဒီဘက်လမ်းပိတ်ထားတော့အားလုံးကခက်ခဲနေတာ
ဆွန်ဘရဘွန်မြို့ကိုမတ်လဒုတိယပတ်လောက်ခရေကကရင်ကတင်းယူခဲ့တာဖြစ်ပြီးတော့အခုခါမှာဆွန်ဘရဘွန်မြို့ကိုထိန်းချုပ်ထားတဲ့စခန်းကိုပါတင်းယူနိုင်ခဲ့တာလည်းဖြစ်ပါတယ်ဝိုင်းမော်မြို့နယ်တွေကတင်းယူခဲ့တဲ့စခန်းတွေမှာအရေးကြီးတဲ့စခန်းတွေကတော့အင်ခရန်စခန်း၊ဂါဂန်စခန်း၊စမတ်စခန်းတို့ဖြစ်ကြောင်းဘူမကြီးနော်ဘူးကပြောပါတယ်စစ်ကောင်စီကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး2016ခုနှစ်ကမြန်မာစစ်တပ်ဘက်က၄လကျော်ကြာအပြင်းထန်တိုက်ခိုက်သိမ်းယူခဲ့တဲ့ဂီဒွန်စခန်းကိုတော့၈နှစ်ကြာမှ KNY ကပြန်လည်သိမ်းယူခဲ့ပါတယ်။ဝိုင်းမော်မြို့နယ်တဲကစခန်းတွေကိုတော့မေလ၃ရက်နေ့ကစတင်တိုက်ခိုက်ပြီးမေလ၅ရက်နေ့မှာသိမ်းယူခဲ့တာပါ။မတ်လ9ရက်နေ့ကစတင်ခဲ့တဲ့ KNY နဲ့ပူးပေါင်းတပ်တွေရဲ့စစ်စင်ရေးအတွင်းမှာကချင်ပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းအကြီးငယ်80ကျော်ကိုသိမ်းပိုက်ခဲ့ကြောင်းကြေညာထားပြီးတော့ဒီအပိုင်းတွေမှာတော့မိုးမောက်မြို့နယ်မှာစစ်ရေးတင်းမာနေစေဖြစ်ပါတယ်ခင်ဗျာ။